2014ခုနှစ်မှာမြန်မာနိုင်ငံကိုအလဲကျဥက္ကဋ္ဌတာဝန်ပေးဖို့အာဆီယံအဖွဲ့ကမူအားဖြင့်သဘောတူလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာအစိုးရကခေါ်လာတဲ့ကိုယ်စားလှယ်အဖွဲ့ကိုလူမှုအခြေပြုကိုစားပြုအဖွဲ့ဖြစ်အာဆီယံထိပ်သီးခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အထဲကိုပါဝင်တက်ရောက်ခွင့်ပြုလိုက်ပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလှိုင်ကဆက်ပြီးပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံ2014ခုနှစ်မှာအာဆီယံအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူရေးကိစ္စဟာအခုကျင်းပစေ18ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲမှာလူအများစိတ်ဝင်စားစောင့်ကြည့်နေကြတဲ့အကြောင်းအရာဖြစ်ပါတယ်။မြန်မာနိုင်ငံဟာလူခွင့်ရေးအမျိုးမျိုးကိုဆက်လက်ချိုးဖောက်နေစေဖြစ်တာမို့အာဆီယံအလဲကျဥက္ကဋ္ဌမဖြစ်တင်သေးဘူးဆိုပြီးတော့ရှုတ်ချကန့်ကွက်နေသူတွေလည်းရှိပါတယ်။ဒီကြားထဲမှာမှဒီကနေ့စတင်ကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကိုအလဲကျဥက္ကဋ္ဌအဖြစ်တာဝန်ဖေးဖို့မူအားဖြင့်သဘောတူလိုက်ကြတာပါ။ဒါပေမဲ့မြန်မာနိုင်ငံအတွင်းနိုင်ငံရေးအရာထူးခြားတဲ့ပြောင်းလဲမှုတွေမရှိသေးတဲ့အပြင်လူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေဆဲဖြစ်တာကြောင့်အလဲကျဥက္ကဋ္ဌဖြစ်တာဝန်ပေးဖို့မတင်သေးဘူးလို့ AIPMC မြန်မာရေးဆောင်ရွက်နေတဲ့အာဆီယံလွှတ်တော်အမတ်များအဖွဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားလွှတ်တော်အမတ်လည်းဖြစ်တဲ့ Eva Sundari ကပြောပါတယ
် As long as Burma still in this existing situation it will burden it will be a burden forASEAN itself to have
လက်ရှိအခြေအနေမျိုးမှာမြန်မာနိုင်ငံဆက်ရှိနေသူတွေကတော့အလဲကျဥက္ကဋ္ဌဖြစ်လာရင်နိုင်ငံတကာအတိုင်းဝိုင်းကြမှာမြန်မာနိုင်ငံဟာအာဆီယံအတွက်ဝင်တော့ဝင်ဖို့ဖြစ်နေဦးမှာပါအပြင်လူတွေအတွက်ကလည်းအခုလိုကိုယ့်လူမျိုးကိုဖိနှိပ်နေတဲ့အဆိုရလူခွင့်ရေးတွေချိုးဖောက်နေတဲ့အဆိုရနဲ့ထိတွေ့ဆက်ဆံလို့ကြမှာမဟုတ်ပါဘူးမြန်မာနိုင်ငံအနေနဲ့တိုင်းပြည်တွင်းကအခြေအနေတွေတိုးတက်ကောင်းမွန်အောင်မလုပ်သေးသေးရတော့အာဆီယံအတွက်ရောအာဆီယံနဲ့ထိတွေ့ဆက်ဆံကြမယ့်နိုင်ငံတွေအတွက်ပါအကျိုးဖြစ်ထွန်းစေမှာလည်းမဟုတ်ပါဘူး
တဖက်မှာအင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်ဖြစ်ဖို့ကြိုးစားနေတဲ့ကာလဖြစ်တာကြောင့်အလဲကျဥက္ကဋ္ဌဖြစ်တာဝန်မူခင်ကြိုတင်ကန့်သတ်ချက်တွေနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်လာအောင်အရင်လှုပ်ဆောင်ဖို့တိုက်တွန်းလိုက်မယ်လို့လည်းအေဗာဆွန်ဒရီကပြောပါတယ်။ဒီတော့တွင်ဒီကနေ့စတင်ပြုလုပ်တဲ့အာဆီယံထိပ်သီးများရဲ့ CEO ဝဲမှာအစိုးရခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေအပြင်အာဆီယံတစ်ခုလုံးရဲ့လူထုကိုကိုစားပြုတဲ့ ACSC လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တချို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒီလူမှုအခြေပြုအဖွဲ့တွေကကိုယ်စားလှယ်ခုနှစ်ဦးကိုရွေးချယ်ပြီးထိပ်သီးဆွေးနွေးပွဲကိုတက်ဖို့ဆွေးနွေးမှာဖြစ်ပါတယ်။ဒါပေမဲ့ကိုယ်စားလှယ်ရွေးချယ်တဲ့နေရာမှာမြန်မာဘက်ကပြပအခြေဆိုင်လူမှုအဖွဲ့အစည်းတွေအပြင်မြန်မာအစိုးရကခေါ်လာတဲ့အကြံပေးအဖွဲ့တွေကလည်းလူမှုအခြေပြုကိုယ်စားလှယ်တွေအဖြစ်ပါဝင်လာတာကြောင့်မြန်မာအဖွဲ့နှစ်ဖွဲ့ဖြစ်နေပြီးလူမှုအခြေပြုစည်းဝေးကိုတက်ရောက်လာတဲ့မြန်မာအရေးပူပေါင်းဆောင်ရွက်သူများအဖွဲ့ Burma Partnership အဖွဲ့ကမခင်အောင်မာကပြောပါတယ
်မြန်မာနိုင်ငံမှာပါခြင်းအကြောင်းရင်းအားလည်းဘာကြောင့်လဲဆိုလို့ရှိရင်ရမူကြီးဟောင်းတယောက်ကနေပြီးတော့မှဥဆောင်လာတဲ့ဒီခုနအခုအသစ်ခံလိုက်တဲ့အာတမရအကြံပေးလို့ပြောနေတဲ့ဒေါက်တာနေစောလက်တို့ဦးမောင်မောင်နိုင်တို့သူတို့ဦးစေးအေးတို့ပေါင်းပြီးတော့မှလာတဲ့အဖွဲ့ရှိတယ်အဲ့ဒီအဖွဲ့ကကျွန်တော်တို့လူမှုအခြေပြုအဖွဲ့တွေရဲ့ညီလာခံမှာသူတို့ကလာတက်ကြတယ်တက်ပြီးတော့မှဒီဟိုမြန်မာနိုင်ငံကိုစားပြုကိုသူတို့ကတက်ဖို့လုပ်တယ်ဒီကျမတို့အခု civil society တွေရဲ့ကိုစားကိုစလဲစည်ရင်းထဲမှာပါဖို့ကြိုးစားတယ်။သူတို့ကလာပြီးတော့မှကျမတို့ကိုစလဲကိုနောက်ဆုတ်ခိုင်းတယ်။သူတို့ကနောက်မဆုတ်ပေးဘူး။သူတို့ကအစိုးရလူတွေဖြစ်တယ်။အစိုးရကိုစားပြုတွေဖြစ်တယ် civil society လည်းမဟုတ်ဘူး။ပြီးတော့လုံထုံးလုံနည်းတွေလည်းမမှန်ဘူးမရှိဘူး
။လူမှုအခြေပြုအဖွဲ့အစည်းတွေကိုကိုစားပြုတက်ရောက်မဲ့ကိုစလဲတွေဟာအစိုးရကဆစ်လွတ်တဲ့သူမဖြစ်စေရပဲအမှန်တကယ်လူမှုကိုအခြေပြုတဲ့အဖွဲ့အစည်းတွေကရွေးချယ်တဲ့ကိုယ်စားလှယ်တွေဖြစ်ရမယ်ဆိုတဲ့မူရှိထားတာကြောင့်အခုလိုမြန်မာအစိုးရကကိုယ်စားလှယ်တွေအာဓမ္မပါဝင်မှုစ조사တာဟာလှုပ်ထုံးလုံနည်းတွေနဲ့ကန့်ညင်ခြင်းမရှိဘူးလို့လည်းမခင်အောင်မာကပြောပါတယ်မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာစစ်မှန်တဲ့လူမှုအခြေပြုအဖွဲ့အစည်းမဟုတ်တဲ့အတွက်အာဆီယံထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့အထက်မပါဖို့အလုံးကဝိုင်းဝန်းကန့်ကွက်နေတဲ့ကြားကပဲဒီစည်းဝေးဘက်ကိုအတင်းတက်ရောက်ခဲ့တာလို့လူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကပြောပါတယ်အာဆီယံထိပ်သီးဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာစနေနေ့ကစတင်ခဲ့တာဖြစ်ပြီး၃ရက်ကြာကျင်းပကြမှာဖြစ်ပါတယ်ခင်ဗျာ